ခုဆိုရင်တရားစီရင်ရေးအပေါ်လူတွေကယုံကြည်အားထားလာကြပါပြီ။ဒါကြောင့်လဲတရားရုံးတွေမှာစီကားနေတာပေါ့ဗျာ။အရင်တုန်းကဆိုဗျာမောင်တန်တိုးတို့လမ်းထိပ်ကတရားရုံးမှာခိုးမှုလူမှုယာစွတ်မှုလောက်ပဲရှိတာ။အခုဆိုရင်တရားရုံးမှာရက်ကွက်ထဲကလူတွေတော်တော်ဆုံနေပါရောလား။လက်ထိပ်တွဲလောက်နဲ့ကိုလူကြောရတော့ဗျာ။လက်ဖက်ရည်ဆိုင်မှာဖုန်းနဲ့သတင်းဖွင့်ကြည့်ရင်လည်းဟာဟာဟာဆိုပြီးတော့ရီမီလို့အကြည်ညိုပြက်စီမှုဆိုပါလားအိမ်ဝဲသားအန်ဒီတောက်ရတော့ဗျာရက်ကွက်ထဲမှာအသိန်းပြောလို့နိုင်လွတ်လုံပုံမှန်နဲ့အဖမ်းခံထားရတာတဲ့ဥပြာကြီးရတော့ဗျာခွင့်ပြုချက်မရှိဘဲတကူတော်ဆန္ဒပြလို့အဖမ်းခံရတာတဲ့ဥပြာကြီးကဘယ်တော့မှဘသူကိုဆန္ဒပြတာလဲဆိုမေးကြည့်တော့လမ်းဖြတ်ကူရင်ချက်ချင်းရဲလို့ပြောမိလို့တဲ့လူကူးမြင့်ကြကကူးလို့ရက်ခိုင်းတာဘသူကိုခွင့်ပြုချက်တောင်းရမှာလဲဆိုပြီးတော့ခေါင်းမာလို့ပါဗျာဒီလိုနဲ့တရားရုံးတွေမှာအပြန်အလှန်တရားစွဲတဲ့သူတွေတရားစွဲခံရတဲ့သူတွေစီကားလာတာတရားစီရင်ရေးကိုအားကိုးလာတယ်ဆိုတာပြတာပေါ့ဗျာတရားစီရင်ရေးကိုလူတွေအားကိုးလာတာကတရားဥပဒေစိုးမိုးရေးကိုအထောက်အကူပြုတယ်လို့လည်းပြောလို့ရတယ်မဟုတ်လားဒါတွေကအစိုးရဆက်ဆက်ကြိုးပမ်းမှုရဲ့ရလဒ်တွေပေါ့ဗျာအစိုးရတစ်ဆက်တိုင်းတစ်ဆက်တိုင်းမှာဥပဒေတွေတစ်ခုပြီးတစ်ခုပိုကောက်အောင်ပြဋ္ဌာန်းလာလိုက်တာအခုဆိုရင်ဥပဒေတော်တော်များများဒေါန့်စီနေပါရောလားအရင်တော့ကဆိုဗျာသူများမကောင်းကြောင်းပြောရင်ပုံမှန်900အသေးဖြတ်မှုနဲ့တရားစွဲတာဗျာအခက်တာကအဲ့ဒီပုံမှန်ကလည်းကြာလဲကြာပြီးအဲ့ဒါနဲ့စွဲရင်အာမခံနေပါတယ်ပေးရသေးတယ်ဗျာဒီကြားထဲမှာပုပ်ကိုရေးတိုက်ခိုက်မှုလားအများအကျိုးအတွက်ပြောတာလားဆိုပြီးတော့ဆန်းစစ်လိုက်သေးတယ်အများအကျိုးအတွက်ပြောရင်လွတ်သေးတယ်ဗျာဟောအရင်စိုးရလက်ထက်လဲရောက်ရောအီလက်ထရောနစ်ဥပဒေဆိုပြီးတော့အာမခံမပေးတဲ့ဥပဒေကိုပြုပါရောဗျာပြုတ်လိုက်တဲ့ဥပဒေထဲမှာပုံမှန်66ဆိုတာနဲ့တရားစွဲလိုက်တာပဲဗျာမြမမှန်ရင်ဟိုဘက်ဒီဘက်နှစ်ချမ်းကွဲရမယ်ဆိုပေမဲ့ဒီကိစ္စကတော့ညီတပြုတ်ဟိုဘက်ကရောဒီဘက်ကရော66နဲ့စွဲလိုက်တာမှထောင်ထဲဝင်ရတဲ့သူတွေမနှဲပါလားဟိုဘက်ဒီဘက်တင်ဘယ်ကမလဲဗျာဂျားတဲ့ကဘသူကိုဘလို့စွဲရမှန်းမသိတဲ့ရိုးရိုးသူတွေတော့ဘလို့စွဲရမလဲဆိုပြီးတော့အလင်းပွင့်ပြီးတော့ထစွဲကြပါလေရောလားအမှုဖွင့်လိုက်တာနဲ့အာမခံနေပါတယ်လာမပြောနဲ့တန်းဝင်ရတာမဟုတ်လားဒီလိုနဲ့အခုအစိုးရလက်ထက်ရောက်တော့အဲ့ဒီဥပဒေကိုမကောင်းဘူးဆိုပြီးတော့ပြင်ပါလေရောဗျာပြင်လဲပြင်ရောအဲ့ဒီအမှုကအာမခံရတာပေါ့ဗျာအာမခံလဲရရောတရားစွဲတဲ့သူကဘယ်အားရတော့မလဲဒါပေမဲ့တိတ်မပူရပါဘူးဗျာနိုင်လို့လုံးဆိုတဲ့ဥပဒေကိုပြုတ်ပါလေရောအဲ့ဒီဥပဒေကိုဘလို့တော့ရမှန်းမသိဖြစ်နေတော့ဥပဒေပြုတ်တဲ့သူတွေဘက်ကအသုံးပြုနီးပြပြီးတော့တရားထဆွဲတော့တာပါပဲအဲ့ဒီကနေစပြီးတော့တရားစွဲလိုက်ကြတာအိမ်ပွဲသားအန်ဒီတောင်းတို့လိုအတင်းပြောတတ်တဲ့သူတွေတောင်အချုပ်ထဲရောက်တော့တာပေါ့66တုံးကသာဟိုဘက်ဒီဘက်အပြိုင်ဆွဲနေကြတာနိုင်လို့လုံကြတော့ဟိုဘက်ကမာနကြီးတယ်ဗျာအခုတတိအဲ့ဒီပုံမှန်နဲ့မစွဲဘူးမာနသာကြီးတာအကြည်ညိုပြက်စီမှုကြတော့ညီကြသပြိုရက်ွက်ထဲမှာဆုံးခံကြွနေတဲ့ဆရာတော်လဲတရားရုံးမှာတွေ့တာနဲ့အရှင်ဘုရားကဘာကိစ္စနဲ့ကြွလာတာလဲဆိုလျှောက်တော့ဟိုဘက်ကိုပြောလို့အကြည်ညိုပြက်စီမှုနဲ့ရောက်လာတာတဲ့ဒါနဲ့အရှင်ဖះနဲ့မတဲ့တဲ့ကိုတော်လည်းမတွေ့တာကြပြီနော်ဆိုတော့ဒီဘက်ကိုပြောလို့အကြည်ညိုပြက်စီမှုနဲ့အမှုပွင့်ခံရလို့ပြေးပြီတဲ့ဒါနဲ့တပည့်တော်တို့ကဘသူ့ကိုကြည်ညိုရင်ဘေးကင်းမလဲဆိုလျှောက်တော့နှစ်ဖက်စလုံးကိုကြည်ညိုတာအကောင်းဆုံးပဲဆိုပြီးတော့မိတ်ပြီးတော့ခတ်တုတ်တုတ်တရားရုံးနဲ့ကိုဝင်သွားလေရဲ့ဒါနဲ့မောင်တန်တို့လည်းလက်အုပ်လေးချီပြီးတော့ကြည်ညိုပြီးတော့ကြံခဲ့ရတာပေါ့ဆရာတော်ထက်ကြည်ညိုစရာကောင်းတဲ့လူတွေကအများသားမဟုတ်လားအကြည်ညိုပြက်စီမှုနဲ့တရားစွဲတာများလူမျိုးဘာသာမခွဲကြဘူးဗျို့ဟိုဘက်လမ်းမှာရှိတဲ့ဖះเจ้าကအသိအုပ်ဆရာတော်ပါစွဲခံထိတဲ့တရားရုံးရှိမှမိတ်ဆွေတွေကိုနှုတ်ဆက်နေတော့ရှေ့နေကြီးကိုခင်မောင်ရောက်လာပါရောလားဒီလိုနဲ့သူနဲ့တွေ့တော့အမြင်ကပ်ခံရရင်ဘယ်ဥပဒေတွေနဲ့တရားစွဲခံရနိုင်လဲဆိုမေးကြည့်တော့ရှေ့နေတွေတောင်တရားစွဲခံနေရတာပါတဲ့အမှုဖြစ်လို့ရှေ့နေငားမယ်ဆိုရင်ရှေ့နေထပ်ငားထားတဲ့ရှေ့နေကိုရှာပါလို့အကြံပေးသဗျာရှေ့နေရှိတဲ့ရှေ့နေမှာကို့အမှုကိုလိုက်နိုင်မှာဆိုပဲခေကိုကနှစ်ထပ်ကွန်းရှေ့နေလိုလာပြီမဟုတ်လားဒီလိုနဲ့မောင်တန်တို့လည်းခင်မီအောင်ရဲ့တရားစွဲမှုတွေရှိအောင်ရဲ့သူကမစွဲခင်ကိုကဥအောင်စွဲထားရအောင်ရဲ့အမှုလိုက်ရှာရတာပေါ့ဗျာလမ်းမှာလျှောက်လာပြီဆိုရင်ကို့ရှေ့ကလာတဲ့သူတွေကိုခမ ्या ကျုပ်ကိုကြည်ညိုရဲ့လားဆိုပြီးတော့ဒဲမေးကို့နောက်ကလာတဲ့သူတွေကိုခမ ्या ကျုပ်နောက်ကနောက်ရခံလိုက်လာတာမဟုတ်လားဆိုပြီးတော့မေးထိုင်ပြီးတော့စကားပြောနေတဲ့သူတွေကြတော့ခမ ्या တို့ကျုပ်မကောင်းကြောင်ပြောနေတာမဟုတ်လားဆိုပြီးတော့မေးလည်းမေးပါပဲဗျာအားလုံးကနက်နေကြပြီဆိုတော့ညင်းကြတာပေါ့ဒါနဲ့မောင်တန်တို့လည်းရှေ့နေကြီးဥခမောင်စီဖုန်းဆက်ပြီးတော့ဘလို့အမှုနဲ့တရားစွဲရင်ကောင်းမလဲဆိုပြီးတိုင်မင်တော့စိတ်မပူပါနဲ့တဲ့နောက်အစိုးရတစ်တစ်ခုတက်အောင်စောင့်လိုက်ပါဗျာတဲ့အစိုးရတစ်တစ်ခုတက်တိုင်းတရားစွဲလို့ရတဲ့ဥပဒေတစ်ခုပေါ်လာအောင်ပါတယ်ဗျာ